စကိုင်းတိုင်းရင်းမပြင်မြို့နယ်တွေကတီးကုန်းကျေးရွာနဲ့အိုးဘိုကျေးရွာတွေဘက်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ကောင်စီတပ်တွေကကျေးရွာတွေကိုတရွာဝင်တရွာထွက်နေနေရှင်းလင်းရေးလုပ်နေတာကြောင့်ဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲပြင်းထန်နေတာ၃ရက်ဆက်တိုက်ရှိပြီးကျေးရွာ900လောက်ကပြည်သူ2000ကျော်ဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တိုက်ပွဲတွေအတွင်းဒေသခံပြည်သူတချို့သေဆုံးမှုတွေလည်းရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းမတ်ဤတန်စီပြောပြပေးပါရှင်။
စကိုင်းတိုင်းရေမပင်မြို့နယ်တွေကတီးကုန်းရွာအနီးမှာမြောက်ရံမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့မိဖက်အဖွဲ့တွေစုပေါင်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေမတ်လ10ရက်နေ့ဒီနေ့မနေ့တနားရီလောက်ခရဲကတိုက်ပွဲတွေဖြစ်ခဲ့တယ်လို့မြောက်ရံမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုခန့်ကဖီဝီကိုပြောပါတယ်
။ခုံကောင်းကမှတက်ခဲထားခဲ့တယ်နော်။ဆက်ဆက်ပြီးတော့မင်းကကျွန်တော်တို့တနားရီလောက်မှာဇော်ရုံနဲ့ဖတ်ပြီးတော့နော်။ဒီတိုက်ပွဲတွေအကြီးကြီးမားမားဖြစ်ခဲ့တာရှိပါတယ်။အဲ့တော့ဒီနေ့မနက်မှာကတော့တို့ဒီရန်သူစစ်ကြောင်းကတို့ဒီဒီကုန်းရောင်ရဲ့နောက်ဆက်ပေါ့နော်အဲ့ဒါကိုထိုးတဲ့ပြည်သူတွေကိုလိုက်ပြီးရပေါ့နော်လိုက်တယ်တို့ရန်သူစစ်ကြောင်းကိုကျွန်တော်တို့လိုက်တယ်ဒီတိကျတာဆက်တာလေးကျွန်တော်တို့ဖြစ်ခဲ့တယ
်ရင်းမပေမြို့နယ်ထဲမှာအခုရက်ပိုင်းတိုက်ပွဲတွေကြောင့်ရှမ်းရွာကန်တာလက်ဗန်တော်တီကုန်းပြန်လှည့်ရွှေညောင်ပင်ညောင်နှုံးငတ်ဖောင်အိုးဘိုကြောက်ပြုတ်စတဲ့ကြေးရွာတွေကရွာသားတွေအားလုံးထွက်ပြေးနေကြရပါတယ်။ဒီရွာတွေကနေစေဘေးရှောင်နေကြတဲ့ရေတွက်က2000ကျော်လောက်ရှိပါတယ်။တချို့ရွာတွေကရွာသားတချို့ကရွာတွေကနေအိမ်တွေကိုပြန်သွားကြည့်ရမျိုးရှိပေမဲ့လေအများစုကတော့ရွာကိုပြန်မလာနိုင်ကြသေးဘူးလို့ဒေသခံတွေကပြောပါတယ်။ကန်တာရွာကရွာသားတယောက်ကတော့လက်ရှိမှာစစ်ကောင်စီတပ်တွေထွက်သွားပြီးဖြစ်တာကြောင့်ရွာကိုတချို့တလေပြန်ဝင်လာကြပေမဲ့လေအများစုကတော့ကြောက်လို့မပြန်ရဲကြသေးဘူးလို့ပြောပါတယ်။ပေါ်ဒူးနေတော့ကကန်တာရွာမှာလက်နဲ့ကြီးနဲ့စစ်ကောင်စီတပ်တွေကပစ်ခတ်လို့ဖုံကြီးကျောင်းမှာပုန်းခုနေတဲ့ပြည်သူတချို့သိဆုံးခဲ့ရပါတယ်။လက်ရှိကန်တာရွာတွေကစစ်ကောင်စီတပ်တွေထွက်သွားပြီးတဲ့နောက်အချိန်လေးတချို့ကိုသူကအခုလိုပြောပြပါသေးတ
ယ်။ကျွန်တော်မိသားစုကလည်းဒါလုံခြုံမယ်လို့ထင်နေတဲ့အရေးတွေပါဖြစ်တဲ့ဖုံကြီးကျောင်းကိုပို့လိုက်တာမှားသွားတယ်ဟိုအမေနဲ့တော်နဲ့ဖုံးနဲ့ထပ်သွားတယ်လို့မြင်ကြည့်ပြီးကျွန်တော်အင်အားကြတော့လူတဲသွားတဲ့နေရာနဲ့ပြီးတော့ကျွန်တော်အကုန်ချက်ပြီးသွားတယ်ချက်ပြီးသွားတဲ့ဆိုတာအမှရှိတဲ့အစားတော့ရေတိတာရဲ့ရှိတဲ့ပစ္စည်းတွေကိုပြီးသွားတယ်။ဆရာအစားပေါ့ဗျာ။ဇွားထဲမှာတော့ဘလို့ဟာတွေဆိုကျွန်တော်တို့ကတော့ကိုယ်အိမ်ကိုပဲကျွန်တော်ကတော့အဓိကထားပြီးတော့ကြည့်ရတာပဲတရားအိမ်ကမဝင်သေးဘူးလေ။အဲဆိုပေါ့။အ
ာ
ကျွန်တော်အိမ်ကျွန်တော်အိမ်ကတော့ပြည်တယ်နေကြီးမှန်းပြီးတော့ကျင်းစားတာရှိတယ်။ကျွန်တော်တို့ဘဲကတော့ဘဲဆိုလူနေတဲ့အိမ်မကြီးနဲ့ဟိုလိုဒီစီထားဖို့ဆောက်ထားတဲ့အဆောက်အဦကတော့အပေါ်ကသူ့တွေအပေါက်တွေချစ်ကုန်တယ်။သူတို့ကျွန်တော်တို့ရေခံရေခင်ကိုရိုက်ရှိုးသွားတယ်တိုက်တွေ။အိမ်ရှိစီထားကိုမီးရှို့သွားတယ်ဟာမီးရှို့သွားလို့ဟိုမီးမငိမ့်နေတဲ့ဟာကိုကျွန်တော်တို့မီးပြေးနေရတယ်။
စီဘီရှောင်နေရတဲ့ပြည်သူတွေအနေနဲ့နေထိုင်စရာအခက်အခဲဖြစ်နေပါတယ်။အစားအသောက်ကအစားဘာပစ္စည်းမှတည်မလာနိုင်ကြတာကြောင့်အရေးရတဲ့တစ်ပင်အောက်မှာမိုးဟာစားတွေကိုခင်းပြီးတော့အိပ်ရတာမျိုးတွေရှိသလိုလဲပါတဲ့သူတွေကလဲပေါ်မှာအိပ်ကြရပါတယ်။အစားအသောက်အတွက်လည်းအတော်လေးခက်ခဲတဲ့အခြေအနေမျိုးဖြစ်နေတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေကရင်းမပင်နေတဲ့ခွင်မှာစစ်အင်အားအများအများတိုးချဲ့ထားပြီးတော့တရွာဝင်တရွာထွက်ပြည်သူကာကွယ်ရေးတပ်တွေကိုလိုက်ရှာပြီးတော့နေမြေရှင်းလင်းနေပုံရတယ်ဆိုပြီးတော့ဒေသခံတွေနဲ့ကာကွယ်ရေးတပ်တွေဘက်ကပြောဆိုကြပါရစေ။